မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ13ရက်ခြာသာရင်းနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိအန်ဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဟောကမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားမနေ့ကအတည်ရုံဖြစ်ခဲ့ပြီးဒီနေ့မှာတော့အခြေအနေတွေပုံမှန်ပြန်ဖြစ်နေပါပြီ။ရိုဟင်ဂျာတွေပေါ်လွတ်ခွင့်ရေးချိုးဖောက်မှုတွေတဲ့မြန်မာစစ်တပ်ကိုတန်ခတ်အရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီတစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆုပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူချိန်ညားပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကမောင်းတော်နဲ့ဘူးစီတော်မြို့နယ်တွေမှာညမထောရအမိတ်တပ်တန်းထတ်ထိုးလိုက်တာနဲ့ပတ်သက်ပြီး
တကယ်ကလည်းလို့တက်ဖို့ကောင်းတက်တော့တော့တော့တခါတော့နှစ်လဗျ။ဒါပေမဲ့မအလုံးလုံးရင်းနဲ့စိတ်မချလို့ဆိုတော့အားနဲ့ကျွန်တော်ကထုတ်ပြန်ခဲ့ရတယ်။ပုံမှန်နေရာတွေကစစ်မချ။
မောင်းတော့ခင်အုတ်ချွေရမှုဦးစိုးအောင်ပြောသွားတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမချခင်မှာနားဆင်ရမှာပါ။ဒါပြင်ထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာနိုင်ငံသားတရားကျော်အစုလိုက်ပြုံလိုက်ဖမ်းခံခဲ့ရတဲ့အကြောင်းတခါဟောင်ကောင်နဲ့တရုတ်နိုင်ငံကြားကလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာအမေရိကန်သမ္မတဒေါနယ်ထရမ့်ကဘာပြောလိုက်လဲစတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီကြောင်းနဲ့မတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရာဇဝတ်မှုနဲ့အလို့ရှိနေသူတွေကိုတရုတ်ပြည်မှာရိတ်ထက်လွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းကိုကန့်ကွက်ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားဟောင်ကောင်မှာဒီကရုံဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေတည်တည်ငြိမ်နဲ့ပုံမှန်ပြန်ဖြစ်နေပါပြီ။ဆန္ဒပြသူတွေအတွက်ထောက်ပံ့လက်ချက်ပစ္စည်းတွေကိုဟောင်ကောင်ရင်းပြည်မှာဒီနေ့စောပိုင်းကလာသိမ်းနေတာကိုတော့ရဲတပ်ဖွဲ့ကစောင့်ကြည့်နေခဲ့ပါတယ်။အလို့ရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးမယ့်ဥပဒေမူကြမ်းကိုဆွေးနွေးဖို့စီစဉ်ထားတဲ့မနေ့ကတော့ဟောင်ကောင်အစိုးရရုံးချုပ်နဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေပိတ်ဆို့ကန့်ကွက်ခဲ့ကြတာပါ။မိုးရီအပြင်းထန်ရွာသွန်းခဲ့တဲ့ဒီနေ့စောပိုင်းမှာတော့ဆန္ဒပြလှုပ်ရှားမှုတွေမတွေ့ကြရပါဘူး။မနေ့ကတော့ဒိုင်းတွေဝတ်စုံတွေနဲ့အကာအဝေးယူထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုတွန်းတုတ်ဖယ်ရှားဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးတွေကိုတွန်းဖယ်တာပစ္စည်းတွေနဲ့ပြစ်ပောက်တာတွေရှိပါတယ်။ဆန္ဒပြပွဲအတွင်းဒဏ်ရာသူအနည်းဆုံး82ယောက်ရှိခဲ့တဲ့အကြောင်းလဲလူနာရီကိုကုသပေးနေတဲ့စေယုံတောင်းရှိသူတွေကပြောပါတယ်။ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရာကအငင်းပေါ်စရာဖြစ်နေတဲ့ဥပဒေကိုဆွေးနွေးမဲ့အစီအစဉ်ကိုလည်းဆိုင်ငံခဲ့တာပါ။ဥပဒေကိုဆွေးနွေးဖို့ရဲ့အသည့်မတက်မတ်သေးတဲ့အကြောင်းလဲဥပဒေပြူရေးကောင်စီကဒီနေ့ပဲပြောဆိုခဲ့ပါတယ်။ဆန္ဒပြသူတွေကတော့ဥပဒေကိုလွတ်တော်မှာဆွေးနွေးမယ်ဆိုရင်ကန့်ကွက်မှုတွေပြန်ဆောက်ဖို့ပြင်ဆင်ထားတဲ့အကြောင်းသတိပေးထားတာပါ။ဥပဒေပြူရေးကောင်စီနဲ့အစိုးရရုံးတွေကိုတော့ဒီနေ့ပိတ်ထားမယ်အကြောင်းလဲဟောင်ကောင်ကျွန်းအစိုးရဘက်ကကြေညာထားပါတယ်။
အမေရိကန်မှာသူနဲ့ရှင်ပြိုင်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေအကြောင်းတခြားနိုင်ငံတွေကပြောပြမယ်လို့ကမ်းလှမ်းလှရင်နားထောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တဲ့အပေါ်မှာစိုးရိမ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။နော်ဝေးနိုင်ငံလိုတခြားနိုင်ငံဆိုရတဲ့ကတယောက်ယောက်ကသူ့ပြိုင်ဘက်အကြောင်းပြောပြဖို့ရှိတယ်လို့ဆိုလာရင်သူကတော့နားထောင်မယ်လို့သမ္မတက ABC ရုပ်သံနဲ့တီးတန့်မင်းမြန်ကမှပြောကြားခဲ့တာပါ။အဲ့ဒီလိုလှုပ်တာကအမေရိကန်နိုင်ငံရေးစနစ်အပေါ်နိုင်ငံခြားအစိုးရကဝင်နှောက်ရှက်ရမရောက်ဘူးလို့သမ္မတကပြောခဲ့တဲ့အတွက်ဒါဟာစိုးရိမ်စရာဖြစ်တယ်လို့ဒီမိုကရက်အမတ်တွေကဖော်ပြပြောဆိုနေကြပါတယ်။အခုလိုနိုင်ငံခြားအစိုးရစီကအချက်လက်တွေရယူမယ်လို့ပြောတာဟာကိုကျင့်တရားနဲ့မညီမြဲအပြင်တရားမဝင်တယ်လို့ထုံးစံလည်းမရှိဘူးလို့အောက်လွှတ်တော်အမတ် Brian Chess ကပြောကြားပါတယ်။ဒီလိုကမ်းလှမ်းလာရင်အများစုကတော့ FBI ကိုအကြောင်းကြားကြမှာဖြစ်တယ်လို့အောက်လွှတ်တော်အမတ် Jim McGovern ကလည်းပြောပါတယ်။ American ရွေးကောက်ပွဲအပေါ်နိုင်ငံခြားကဝင်ရောက်ဆွဲဖက်မှုကိုလက်ခံနိုင်စရာအကြောင်းမရှိတဲ့အတွက် Republican ရော Democrat အမတ်တွေပါဒါကိုဝေဖန်ပြောဖို့လိုတယ်လို့အထက်လွှတ်တော်အမတ် Chris Coons ကတိုက်တွန်းနေပါတယ်။2016သမ္မတရွေးကောက်ပွဲမတိုင်ခင်တုန်းကလေထရမ့်နဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုထိခိုက်နိုင်တဲ့အချက်အလက်တွေကိုပြောပြမယ်လို့ဆိုတဲ့ရုရှားရှေ့နေကိုထရမ့်ရဲ့သားကတွေးဆခဲ့ပါတယ်။ဒီလိုဆက်သွယ်ကမ်းလှမ်းမှုမျိုးကို FBI ကိုအကြောင်းကြားသင့်တယ်လို့ FBI ညွှန်ကြားရေးမှူး Christopher Ray ကပြောကြားခဲ့ပေမဲ့ FBI ညွှန်ကြားရေးမှူးဘက်ကမှားတယ်လို့သမ္မတထရမ့်က ABC ရုပ်သံနဲ့တီးတံမေးမြန်းကမှပြောကြားသွားပါတယ်။
ရွှေချမစတင်ပေါ်လူခွေချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆုပ်ပြုလိုက်ပါတယ်။ရွှေချတွေပေါ်လူမျိုးလုံးတပ်ဖြတ်မှုဖြစ်တုံးတုံးပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအီလီယော့အန်ဂန်နဲ့ Republican Party အာရှနဲ့ Pacific ဆိုင်ရာနိုင်ငံခြားရေးရာဆက်ကော်မတီဥက္ကဋ္ဌဟောင်းစတီဗ်ရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆုပ်ပြုလိုက်ကြတာပါ။ဥပဒေမူကြမ်းထဲမှာတော့မြန်မာစစ်တပ်အနေနဲ့ပြည်ရင်ပြောင်းလဲမှုတွေမလုံးမချင်း အမေရိကန်ကစစ်ပဆိုင်ရာအကူအညီတွေမပေးဘဲဆရာဆွေးမှုနဲ့လူမျိုးတွေတပ်ဖြတ်မှုပါဝင်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်ဝင်ဝင်ဗီဇာနဲ့ဗဏ္ဍာရေးအရာကန့်သတ်ထားဖို့ဆရာဆွေးမှုကျူးလွန်သူတွေကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုအားပေးကူညီဖို့မြန်မာနိုင်ငံအရေးအမြစ်တွေကိုစစ်တပ်ကထိန်းချုပ်ထားတာတွေကိုရှော့ချနိုင်မဲ့ပြည်ဝင်ပြောင်းလဲမှုတွေကိုတိုးမြှင့်ဖို့စရဲချက်တွေထည့်သွင်းထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေချမ်းကိုပူတွဲဆွေးပြခဲ့တဲ့အောက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီဥက္ကဋ္ဌအင်္ဂါကတော့မြန်မာစစ်တပ်ဟာ2019ခုနှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ရရဆက်ဆက်လူခွင့်ရေးချိုးဖောက်ခဲ့တယ်လို့အခုချိန်ထိလဲအလားတူလူရမျိုးတွေကိုကချင်နဲ့တခြားတိုင်းရင်းသားတွေပေါ်ကျူးလွန်နေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါမှလည်းရိုင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာစိုးရွားနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတော့လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့တဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူတာတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်
။ရိုဟင်ဂျာမွတ်စလင်65ယောက်ကိုမလေးရှားနိုင်ငံကိုတရားမဝင်ပို့ဆောင်ဖို့ကြိုးစားတဲ့ထိုင်းဆက်လီကပတင်နဲ့မြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့ထိုင်းအစိုးရကတရားစွဲလိုက်ပါတယ်။ရိုဟင်ဂျာအမျိုးသား29ယောက်အမျိုးသမီး31ယောက်နဲ့ကလေး9ယောက်ကိုမလေးရှားပို့ဖို့ကြိုးစားစဉ်မှာဆက်လီပြတ်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းကဆက်တွန်းခရိုင်ထဲကရာဝီကျွန်းပေါ်ကိုအင်္ဂါနေ့ကရောက်လာခဲ့တာပါ။ဆက်လီကပတင်ကအဲ့ဒီသူတွေကိုမလေးရှားကိုပို့ပြီးကဒေါ်လာ3000ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေသသိန်းရယူခဲ့တယ်လို့ထိုင်းရာတက်ဖွဲ့တာဝန်ရှိသူကပြောပါတယ်။ရိုဟင်ဂျာတချို့ကိုစုံစမ်းမေးမြန်းခဲ့ပြီးတဲ့နောက်ရရှိတဲ့တပ်တွေအထောက်အထားတွေအရဆက်လီကပတင်နဲ့ဆက်လီသင်္ဘောသားမြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့တရားစွဲလိုက်တယ်လို့ရဲဘော်ချုပ်စူပါဝတ်တက်ကလီယောကထိုင်းရိုက်တာသတင်းကိုပြောပါတယ်။နိုင်ငံပြောင်းလာသူတွေကိုထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်နိုင်အောင်အကူအညီပေးမှုနဲ့ထိုင်းဆက်လီသင်္ဘောသားတွေကိုရဲကတရားစွဲထားပြီးသားဖြစ်ပါတယ်။မလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေဟာဒုက္ခတွေတွေလားတရားမဝင်အလုပ်သွားလုပ်ဖို့ကြိုးစားသူတွေလားဆိုတာအမြန်ဆုံးစုံစမ်းမှုနဲ့တပ်ဆိုင်တဲ့ဌာနတွေကသူတို့ကိုစောင့်ရှောက်ဖို့အတွက်ဝန်ကြီးချုပ်ပရာယုချန်အိုချာကလည်းဒီကနေ့ညွှန်ကြားခဲ့ပါတယ်။ရိုဟင်ဂျာတွေနိုင်ငံပြောင်းအခြေချနေတဲ့ကိစ္စအပေါ်ထိုင်းအစိုးရကအလေးထားတယ်ဆိုတာကိုဝန်ကြီးချုပ်ကအလေးနဲ့ပြသခြင်းတယ်လို့ဒီကိစ္စကိုထိုင်းအစိုးရကတခြားနိုင်ငံတွေနဲ့ဆင်ဆက်မပြတ်ဆက်သွယ်ဆောင်ရွက်နေတယ်လို့အစိုးရပြောခွင့်ရသူဒုတိယဗိုလ်ချုပ်ကြီးဝီရာချွန်စုကွန်ဒါပါတီဘက်ကရိုက်တာသတင်းကိုပြောပါရဲလောလောဆယ်ရိုဟင်ဂျာ65ယောက်ကိုဆက်တွန်းခရိုင်အချုပ်ထဲမှာထိန်းသိမ်းထားပါရဲသူတို့ဟာမြန်မာဘက်ကလာရာလားဘင်္ဂလားဒေ့ရှ်ဘက်ကလာရာလားဆိုတော့တိတိကျကျမသိရသေးပါဘူးမလေးရှားကိုရေချောင်းကနေတရားမဝင်ဝင်ရောက်ဖို့ကြိုးစားတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကမ်းခြေတစ်ခုမှာဧပြီလဆန်းကပဲမလေးရှားအစိုးရကထိန်းသိမ်းခဲ့ပါသေးတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံတည်းမှာလည်း2018နိုဝင်ဘာလတုန်းကအခုလိုနိုင်ငံပြောင်းဖို့ကြိုးစားသူ100ကျော်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့60ကျော်ကိုထဝယ်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ပါတယ်
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 3လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိုမန်ပင်လယ်ခွင့်မှာရင်းနှီးတဲ့သင်္ဘောနှစ်ဆင့်တက်ခတ်ခံခဲ့ရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ဒီနေ့အကူအညီပေးခဲ့ရတဲ့အကြောင်းအမေရိကန်ရေတပ်ကပြောဆိုလိုက်ပါတယ်။သင်္ဘောနှစ်ဆင့်ထံကတနအာစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့တဲ့အကြောင်းလဲပါရင်နိုင်ငံချီဆက်အမေရိကန်အမှတ်9ရေတပ်ကပြောဆိုခဲ့တာပါ။ဒီရန်ဆွေပါ IRN သတင်းဌာနကတော့ရင်းနှီးတဲ့သင်္ဘောနှစ်ဆင့်စလုံးမီးလောင်နေပြီးသင်္ဘောသား44ယောက်ကိုရေတပ်ကကယ်ဆယ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။သင်္ဘောတွေတက်ခတ်ခံခဲ့ရတယ်လို့ဆိုတဲ့အိုမန်ပင်လယ်ခွေ့ဟာရင်းနှီးစိမ်းတင်ဖို့ရအဓိကလမ်းကြောင်းမှာအချက်ချကျတဲ့ဟော်မုတ်ရေလက်ချာအနီးမှာတည်ရှိနေတာပါ။ပြီးခဲ့တဲ့လတည်းမှာတုန်းကလည်းရင်းနှီးတဲ့သင်္ဘောလေးစင်းကို RS ဆော်ဘမြပြည်တော်စု UAE ကမ်းလွန်မှာမိုင်းခွဲတက်ခတ်ခံခဲ့ရပြီးအမေရိကန်ပြည်တော်စုကတော့အီရန်နိုင်ငံရဲ့လက်ချက်ဖြစ်တဲ့အကြောင်းဆွဆွဲခဲ့ပါတယ်။အီရန်နိုင်ငံဘက်ကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့မှန်ပေါင်းတဲ့အကြောင်းညင်းဆန်ပြောဆိုထားပါတယ်
ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်ကောင်စီကောင်းဆောင်တဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားဆွေးနွေးမှုတွေပြန်ဆမယ်လို့ဆူဒန်ရဲ့ချောင်းဝင်ဆောင်ရွက်ပေးနေတဲ့အီသီယိုးပီးယားတန်တမန်ကပြောကြားပါတယ်တမရအိုမာအယ်ဘာရှာကိုရာထူးကနေဖြုတ်ချခဲ့ပြီးဒီဧပြီလတည်းကနိုင်ငံကိုအုပ်ချုပ်နေတဲ့စစ်တပ်ကနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့သဘောတူခဲ့ပါတယ်ဆူဒန်မှာရတားအစိုးရပေါ်ပေါက်ရေးအသွင်ကူးပြောင်းအားထုတ်ဆောင်ရွက်မှုတွေကိုအမေရိကန်ကထောက်ခံတယ်လို့အာဖရိကဆိုင်ရာအမေရိကန်တမန်နဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံပြီးမှဆူဒန်ရဲ့အဓိကအတိုက်ခံညွှန်မောင်းအဖွဲ့ခေါင်းဆောင်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဝါရင့်တမန်ဒေါ်နယ်ဘူးသ်ကိုဆူဒန်ဆိုင်ရာအထူးတမန်အဖြစ်နဲ့အမေရိကန်အစိုးရကတာဝန်ပေးခဲ့ပါတယ်။ Tamra Omar El Bashir ကိုဖြုတ်ချခဲ့ပြီးတဲ့နောက်ဆူဒန်မှာဂျာဖြတ်အစိုးရဖွဲ့စည်းရေးအတွက်ဆန္ဒပြသူတွေနဲ့စစ်တပ်ကြားဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဂျွန်လ3ရက်နေ့ကဒီဆန္ဒပြတပိတ်စခန်းတွေကိုစစ်တပ်ကဖြိုခွဲခဲ့ပြီးတဲ့နောက်ညှိနှိုင်းမှုတွေပြပြခဲ့တာပါ။အဲဒီဖြိုခွဲမှုအတွင်းမှာဆန္ဒပြသူအများအပြားသေဆုံးခဲ့ပါတယ်။တနိုင်ငံလုံးနီးပါးလုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်းနေချိန်မှာဂျာဝင်စစ်ဆက်ပေးနေတဲ့အီသီယိုးပီးယားအထူးတန်တမန်ကနှစ်ဖက်ကြားမှာဆွေးနွေးမှုတွေပြန်ဆမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။
တရုတ်နိုင်ငံနဲ့နယ်စပ်နေဒီလဆမ်းမိုင်းမှာတော့ကပြတ်ကျသွားတဲ့အိန္ဒိယစစ်တပ်ကတရုတ်ပို့ဆောင်ရေးလေယာဉ်မှာလိုက်ပါသွားသူအလုံးသေဆုံးပြီဖြစ်တဲ့ကြောင်းအိန္ဒိယအာဏာပိုင်တွေကဒီနေ့ပဲအတည်ပြုလိုက်ပါတယ်။နိုင်ငံရှိမြောက်ဖက်အရူနာချပရာဒေ့ရှ်ပြည်နယ်ကပေပေါင်း12,000အမြင့်ကလေယာဉ်ပျက်ရှိရနေရကိုကယ်ဆယ်ရေးအဖွဲ့ရောက်ရှိခဲ့ပြီးလေယာဉ်မှာလိုက်ပါသွားသူ73ဦးလုံးသေဆုံးနေတာတွေ့ရတဲ့ကြောင်းအိန္ဒိယလေတပ်ကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။သေဆုံးသူတွေထဲမှာအရာရှိ9ယောက်နဲ့အခြားအဆင့်စစ်သည်တွေပါဝင်ကြောင်းအတည်ပြုပြောဆိုပေမဲ့ဒီလ3ရက်နေ့ကလေယာဉ်ပျက်ကျတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ပြောဆိုတာမရှိပါဘူး။အမြင့်မိုင်းမှာရှိတဲ့လေယာဉ်ဝင်းကိုပြန်တန်းရင်ပျောက်သွားတဲ့လေယာဉ်ကိုတော့တောက်တူတက်တဲ့ဒေသမှာအိန္ဒိယလေတပ်နဲ့ရေတပ်က9ရက်ကြာအချိန်ယူရှာဖွေခဲ့ကြရတာပါ။
အိန္ဒိယနိုင်ငံအနောက်ဖက်ဂူဂျာရတ်ပြည်နယ်ကိုအင်အားဖြင့်မုန်တိုင်းဝင်မယ်လို့ခန့်မှန်းထားခဲ့ပေမဲ့မုန်တိုင်းလမ်းကြောင်းပြောင်းသွားတဲ့အတွက်ကာယိုရန်ပိုင်းကိုပဲဖျားခတ်သွားခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါရယ်။ဘူဒါယုံတွေတင်မော့စိတ်တွေကာယိုရန်ဒေသကလေးစိတ်တွေကိုတော့ပိတ်ထားဆဲဖြစ်ပါရယ်။အင်အားဖြင့်ဆိုင်ကလုန်းဝန်ယူမုန်တိုင်းဒီကနေ့ဝင်မယ်လို့ခန့်မှန်းထားတာကြောင့်အနောက်ဖက်ကာယိုရန်တစ်လျှောက်နေထိုင်သူ3,000နီးပါးကိုအာဏာပိုင်တွေကဘေးကင်းရာပြောင်းရွှေ့ပေးခဲ့ပါရယ်။ဝိုင်းယူဆိုင်ကလုန်းမုန်တိုင်းဟာအနောက်မြောက်ဘက်ကိုဥတီသွားတဲ့အတွက်ဂူဂျာရတ်ပြည်နယ်ကိုတိုက်ရိုက်မထိဘူးလို့အိန္ဒိယမိုးလေဝသအကြီးအကဲကပြောပါရယ်။ဒါပေမဲ့ပြည်နယ်ထဲကမြို့တွေမှာမုန်တိုင်းကြရကြောင့်မိုးအသင့်တင့်ရွာနေပြီးလေပြင်းတွေလည်းတိုက်ခတ်နေတယ်လို့ပြောပါရယ်။ယထာခီးစဉ်80ကျော်ကိုလည်းမြေရထအာဏာပိုင်တွေဖျက်သိမ်းထားပါရယ်ရှင
်။ကျသောရင်းနေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet seminar ဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုပြောပြကြပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်နဲ့မောင်တော်မြို့နယ်တွေအတွင်းမှာညမထွက်အမိတ်ပုံမှန် 144 ထုတ်ပြန်ထားတာကိုနှစ်လထပ်မံတိုးမြင့်လိုက်ပြီးမဲ့လုံခြုံရေးအခြေအနေကတော့သိသာသာသိုးသိုးဝါးဖြစ်လာတာမရှိဘူးလို့တမတော်ဘက်ကပြောလိုက်ပါတယ်။ဒါပြင်ပေါတော့ပြင်ဖုန်ကြီးကျောင်းမှာခိုလုံနေတဲ့ပုံနှကျွန်းမြို့နယ်ရွာကိုရွာကစစ်ပေးရှောင်ဒုက္ခသည်အတော်များများလည်းနေရပြန်သွားခဲ့ပြီဖြစ်ပါတယ်။ရခိုင်လုံခြုံရေးအခြေအနေစုံစမ်းမေးမြန်းထားတဲ့ကိုနိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာဘူတီတောင်နဲ့မောင်တော်မြို့နယ်မှာပုံမှန်စစ်လေလေညမထွက်ရမိတ်ထုတ်ပြန်ခဲ့ရတာပါအခုဇွန်လ9ရက်နေ့မှာတော့ညမထွက်ရအဲ့ဒီမိတ်ကိုနောက်တစ်လထပ်တိုးပြီးမောင်တော်မြို့မှာဆိုရင်ည9နာရီကနေမနက်9နာရီထိဘူတီတောင်မြို့နယ်မှာဆိုရင်ည10နာရီကနေနနက်4နာရီထိညမထွက်ဖို့ထုတ်ပြန်ပါတယ်မောင်တော်နဲ့ဘူတီတောင်မြို့နယ်မှာလုံခြုံရေးစိတ်မထားရသေးတဲ့အခြေအနေကြောင့်ညမထော်ရမိတ်ကိုထပ်မံချခဲ့တာလို့မောင်တော်ခရိုင်အုံချိုးကြီးမှုဥဆိုးအောင်ကပြောပါတယ
်စိတ်မချရလို့ထပ်ထုတ်တာပေါ့တတော်တော့ပေါ့တော့တခါတော့နှစ်လပဲညမမှာလူတွေနေနေစိတ်မချလို့ဆိုတဲ့အားနဲ့ကျွန်တော်ကထုတ်ပြန်ခဲ့ရတယ်ပုံမှန်နေရာတွေဆိုစိတ်မချတယ
်ဘူတီတောင်မောင်တော်ဘက်မှာလုံချုံရေးဆိုးဝါမှုမရှိပေမဲ့ခရုဆတ်နေရတုံးအချိန်နေမှုညမထော်ရမိတ်ထုတ်ပြန်တာဖြစ်ကြောင်းတမတော်သတင်းမှထုတ်ပြန်ရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်လူတွေတန်းကုန်သွားပြန်ပြီးထုံးနေကြအဓိကတော့အဲ့ဒီဘက်မှာတော့လုံချုံရေးအခြေအနေရတော့ပို့ပြကြဆိုးရတာတော့မရှိဘူး။ဒါပေမဲ့လူကြီးအခြေအနေကိုစိုက်နေရတာအခြေအနေပဲဖြစ်ပါလေဗျ။ထောက်ပြန်တာတော့ကျွန်တော်တို့ခရိုင်ကနေသူ့ရဲ့လုံခြုံလုံကြီးကတော့မြို့နယ်ကနေခရိုင်ကိုတင်တဲ့ခရိုင်ကနေတော့ကျွန်တော်တို့တိုင်းဒေသကြီးတိုင်းဒေသမှာဆိုးရတယ်။ဆိုးရတာနေခွင့်ပြုလိုက်တယ်ဆိုရင်လည်းထောက်ပြန်တော့ပေါ့ပါလေ
။မောင်တော်မြို့နယ်မှာ2012ခုနှစ်အတွင်းဒေသတွင်းရခိုင်လူမျိုးနဲ့ဌာနေမွတ်စလင်နယ်ပွားတွေကြားလူမျိုးရေးပါရာရေးအတိတ်ကယုံဖြစ်ပွားတာကြောင့်ညမထော်ရမိတ်ကိုအဲ့ဒီတုန်းကထောက်ပြန်ခဲ့ရတာပါ။2019ခုနှစ်ဩဂုတ်လ25ရက်နေ့အာဆာရိုဟင်ဂျာဖွဲ့တိုက်ခိုက်မှုတွေဖြစ်တဲ့နောက်မှာလဲမောင်တော်မြို့နယ်တွင်းမှာညမထွက်ရမိတ်ထုတ်ပြန်ခဲ့ရပါတယ်။ဩဂုတ်လအထိနှစ်လနားထားတဲ့အခုညမထွက်ရမိတ်ကတော့လုံခြုံရေးမသိငင်သေးတဲ့မြတ်ထပ်မံထားရှိရအောင်မယ်လို့လဲမောင်တော်မြို့နယ်အာဏာပိုင်တွေကပြောပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်ပုံလုံခြုံမြို့နယ်ပေါက်တော့ပြင်ဖုန်ကြီးကျောင်းစစ်ဘေးကျောင်းတုတ်ကတဲ့စခန်းမှာတင်းချောင်နေရတဲ့စစ်ဆောင်အလုံးလီပါနေရရင်းကိုပြန်လွှားကြတယ်လို့စစ်ဆောင်စခန်းဦးဆောင်စရာတော်တဘာဝနတိစရာတော်ကအခုလိုမိန့်ပါတယ်။
အေးကျနေတော့မဟုတ်စစ်ကြောင်းကသူတို့ရောဒီမှာတက်သွင်းနေထိုင်တာကနေရုံသိမ်းသွားတယ်ဗောနောစစ်ကြောင်းဆက်သွားတဲ့ကာကြတော့သူတို့ကစစ်ကြောင်းမရှိတော့ဘူးသူပြင်ကြီးတွေဆိုပြင်တာဗောဗျာ2000ကျော်3000ဝန်းကျင်လောက်ဗောမရှိရင်ဆိုလုံးဝမပြန်တော့ဘူးခံကြောင်းမပြန်တော့ဘူးအခုကျန်တာက230အဲနဲ့နှစ်ဦးပါ
ဆေးရှောင်ရသားနှစ်ထောင်ကျော်ပြန်သွားကြပြီခနောင်းကြီးကန်ကန်စီရီပြင်းရဟတောင်အစရှိတဲ့ရွာ၅ရွာကဆေးချောင်ဦးကြီးနေရာကျော်ကြံရှိသေးတယ်လို့ဆရာတော်ကမိန့်ပါတယ်ဒုက္ခတေသခန်းထဲမှာအေးရခိုင်လက်နက်ကိုင်ဖွဲ့တွေခူအောင်နေတဲ့ဆိုတဲ့တန်တရားနဲ့ဆိုလဆယ်ရက်နေ့ဒုံကတော့ပေါက်တော့ပြင်းဖုန်ကြီးကျောင်းစစ်ဘေးဒုက္ခတေသခန်းကိုတမတော်ကနေဝိုင်းပတ်ရှာဖွေစစ်ဆေးဖို့ကြိုး
ရှိတွေပါဝင်အာနာပိုင်တို့ကနေဝင်ရောက်စစ်ဆေးရမှာသူကြမှုမရှိလို့အချင်းနေအေးချမ်းစွန်နဲ့ပဲပြီးဆုံးသွားခဲ့ပါတယ်ဒါပေမဲ့အဲ့ဒီနေ့မှာပဲလက်သေးရမှာရှိတဲ့ပေါက်တော့ပြင်ကြေးဝသားတို့ကိုသမရကနေဖမ်းဆီးသွားခဲ့တယ်လို့တဘာဝနဲ့ဒီဆရာတော်ကအခုလိုဆက်မိပါတယ်နေတဲ့မှာတရားဖမ်းခံတာလေသူကပြန်မလွတ်ဘူးပုံရိပ်ရှိရင်းနေဆိုရင်ဦးမီသားစုတွေကလည်းရန်စိုးရင်ပြန်ပြီးတော့ ตั้มรอตรีมันทุกอย่างยืดด้วยมือผู้มุ่งส่งเมนทงอารอยอดาดีกูพันสี่ดาไม่ใช่บูลุเปียวบาร์เลยที่บอกเป็นรูปเป็นหางงูเป็นสีแดงสีเหลืองทำมาไม่มาหรอกยาดอะไรคนดีเดียวจะทำไปก็จะน้องมีมาคนดีเดียวจะยูงยาวสีเหลืองสีเหลืองตัวเด็กสองคนสีเหลืองเลิกกันเลยยูสีอยากให้ได้หน้าพันสี่อ่ะแต่เราตีเอาตลอดไม่ใช่บอกเลยจะขายปีนี้ด้วยลงชงยืดชนิดฮะอ่ะคู่ละด้วยติดติดจะตัวเด็กหลายเรื่องตั้มรอเพิ่งก็เปลี่ยนไปไม่เลย
ทีละคันนี้ก็รอสู้ยืมมือด้วยสิ่งนี้จะเสียบ้าเอเยี่ยคันนั้นก็ยังดีกว่าจะคันปีนี้ด้วยเฉยๆคุยมาปีนั้นบุลูยามาเสตตาก็เจนเจนเปลี่ยนได้จะเอาเลยทีละด้วยสิ่งนี้พูดไปก็ฮะทีเลี้ยแม่ปงน้องไม่ใช่ที่บ้าบุเอเลนนั้นก็ยังดีฮะจีว่าตัวเนี่ยอายาตาดีกว่ากางเกงยูบีตุรุกุตั้งใครตาด้วยสิ่งนี้ได้รู้เลยยามาเสตตาเพิ่งก็เปลี่ยนไปเลยเขมีย
ฟิวเอเดรนเอาในคนเอเดรนเป็นผู้เก็บผิวบาดเอเดรนเอาตัดเส้นมาเป็นมาจากที่เงี้ยเชิงบางกับเป็นที่มีอู้มีอู้เนี่ยอยู่ห้องโต๊ะมาแล้วนั่นจีจีจ้าลูลุงเอาแต่ยาสีตัวบีโร่เอรีลูเรกุโร่นี่เสียเสียงกูข้อสังตัวเอลูจีว่าโอชอยมุกฟิวเอโกผิวบาดเอเดรนเอาล่ามะยากูนายเดรนมานัดเสียมาผิวบาดเขมีย กูจะขอทายหนึ่งงานทางบ้านก็มีมาหนึ่งงานตารีพังคันอะไรเดินได้บ่กูเปลี่ยนใจมาเลยทายหนึ่งลิชานหนึ่งงานเนี่ยจะมาลิชาบ่กูทุกความมีมาหนึ่งงานตารีอาจจะกูจะไปด้วยสุไลพงไลพังคันอะไรลูกชิบยังลูกมาคุยกันยังตาวงงานก็เปลี่ยนไปเลยให้ยังแค่ทั้งลงยักกว่าไปมาพังคันอะไรพี่บีโร่ไอ้ลูเรกูรอทั้งลงโจ๊กขึ้นมาพันธุ์ที่ทิ้งทิ้งทารีลูกเปลี่ยนไปเลยที่เจ้าเนี่ยปัจจุบันทายชีวิตเดินดาวไม่มากระเดินไปบูทาวาเลยเนี่ย
ยี่มานั่งงานนี่ลูกกันชอบไปพูดลาจ้าดูดีฮะมาลีชานั่งงานกูตียามวันนี้เนี่ยเขาเห็นบทเรื่องจูซาจ้าเองไทม์เลนเนี่ยจะก็โตต่างดีเรามากอ่ะเอเนี่ยมาว่ากูอยากไปด้วยสู้เว้ยเนี่ยพันสี่ขยันดูดีตัวเจ้าพันสี่ขยันดูดีสีดาจังทั้งหลายสกันมาโรพันสี่ขยันดูรู้เหตุที่อาลีเจจอดาวิสูบีให้ยามอยู่เนี่ยช่วยพี่เราทำมาคุยกันยังตาวงงานอุปายกับพี่พี่มาเลย
กูจะโน้ตลงยี่สิบขันกับไปกูไปทัวร์ลาเกลเลยมันเนี่ยพันห้าละกงลงมาโรแต่ยาเลสิจูเอ็มอะแต่ยาเลสิจูมาตุลูกายี่สิบขันมาดีทุลงยี่สิบขันมามาแกนโรดีแต่โน้ชอบกูต้องเสียจูโปรไลเดอะกูทุลงยี่สิบขันมาแต่ยาเนี่ยเดี๋ยวเราเจียงกันละบุเอ็มมาดีจันโน้ยลามิโอเนี่ยกับโน้เจียมาเยทานากาเนบิโร่จันโน้กูพันกันที่เดียร์เนี่ยมาในงานตาเรกูเสียวันเนี่ยปัตเตอร์ลูกดูว่าเจียมาเยเนี่ยปัตเตอร์ลูกเสียที่เดียร์ตุลูกาเปรี
กองโซเอ็นนาซีกองโซเรอซาซาไอ้อาบอนฮอตุโรตุยปาวชินิตายเนี่ยเอ็มอาจจะโนโกรายสักแบบโอเคเลยคุณอากาเลยถ้ามีละกูรู้ว่าเราไงจะจดได้กูตุโรมีเท่าละอาเชียเชียถ้าเราไงจะจดได้เขาเก่งกูดีเนี่ยเนี่ยเด็กค่ะเอ็มอาเยอะสักแค่หกงาเสียทับิโร่โปลาอุเมลุกอยู่ละเว้ยยี่ริกับอยู่ละกับปุ่นอ่ะกูพันสี่ขยันดูมีอาจูการอ่ะมีมาหนึ่งยังใครปีเนี่ยก็เทปีสิบเอ็ดเดือนนี้จังก็ลูกกันชาบามูเรจังบ้าถ้างานนี้จะเสียมาลิซานหนึ่ง
ခိုင်လူမျိုးက60ပါတယ်နောက်ထပ်ဒီတယံသားတွေပမာတွေ60ပါတယ်သူတို့ကတော့ပြောပြတာကတော့ဒီသူတို့စိတ်ကတော့ဒီမလေးရှားကိုရအောင်သွားမှာပေါ့နော်အဲလိုမျိုးမလေးရှားကိုရအောင်သွားမယ်လမ်းမှာအခက်ခဲတွေရှိတယ်တချို့ကြတော့လေဟိုအင်ပြက်ရှင်နဲ့စိတ်တွေပေါက်တာပေါ့နော်လမ်းမှာအခက်ခဲတွေတအားများတဲ့အခါအဲအခက်ခဲတန်ကိုမခံနိုင်အခက်ခဲတန်ကိုမခံနိုင်ဘူးဆိုတော့ဘယ်လိုပြောရမလဲဆိုတော့ဒီမိုးတွေကြွားတဲ့အခါစိုးထဲမှာနေရတဲ့အခါသူတို့ကကျမရေးကိုသူတို့တချို့ကထိခိုက်တာပေါ့ကျွန်တော်သိတယ်လို့ဆိုလို့ရှိရင်အရင်ကလမ်းမှာဖြစ်သွားတဲ့လူတွေရှိတယ်စိုးထဲမှာထားတဲ့အခါအစာရေစာပြတ်တာပေါ့ကျမရေးထိခိုက်ပြီးတော့တည်သွားတဲ့လူတွေကျွန်တော်အရင်ကဆိုတဲ့တန်းရတယ်ဟိုသူတို့ကိုနေကိုဟန်နေပဲတည်သွားတဲ့လူတွေဆိုလို့ရှိရင်စိုးထဲမှာပြစ်ထားလိုက်တာပေါ့
လူတရားနှစ်ဆယ်ကျော်ကတော့အစုဝင်းနဲ့မိတာဖြစ်ပြီးကျန်နာတွေကတော့တဦးချင်းဖမ်းမိတာလင်းငါရောက်တစုဖမ်းမိတာတွေဖြစ်တယ်လို့ဆိုပါတယ်အခုဆိုရင်အေဘီလာကစပြီးလာစဉ်လူရဲ့900ထက်မနည်းထိုင်းမလေးနယ်ဇက်ကိုညီမျိုးစုံနဲ့ဝင်ရောက်လာနေတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့နှစ်တုန်းကတော့ထိုင်းမလေးနယ်ဇက်ကိုတွားရင်းနဲ့ဖမ်းမိသူတစ်ထောင်လောက်ပဲရှိပေမဲ့အခု900အတွင်းမှာပဲဖမ တွေလည်းရှိခဲ့ပါတယ်။အခုဆိုရင် Timely နေဆက်ဟာလူကုန်ကူးသူတွေအများအပြားအသုံးပြုနေတဲ့လမ်းဖြစ်လာတာကြောင့်နှစ်လအတွင်းမှာထိုင်းရနာပိုင်တွေကအဲ့ဒီလမ်းတွေမှာတင်းတင်းကြပ်ကြပ်ဖမ်းဆီးမှုတွေလုပ်လာတာလည်းဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတာနဲ့ပတ်သက်ပြီးတော့မိုင်းမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဟောင်ကောင်နဲ့တရုတ်နိုင်ငံဆိုင်ရာသတင်းတပုတ်ကိုကြားခဲ့မှာပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့လာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးရဲ့အကြောင်းအရာကိုအသိပေးကြပါမယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။မဲခွေးကြပြားကိုကျမ်းမာရေရှုတော့အညာမတင်တော့ဘူးဆိုပြီးကျောင်းပင်ရုံညွန်းနန်းကနေပယ်ဖျက်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်။ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလားအများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 2 3 2ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ရရှိနေနေနဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA မြန်မာပိုင်းကနေခြားသာပရင်းနေညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါဗါ။အခုတခါတော့ဟောင်ကောင်နဲ့တရုတ်နိုင်ငံတို့နဲ့ဆိုင်တဲ့သတင်းပုဒ်ကိုပြောပြချင်ပါတယ်။ဟောင်ကောင်ကျွန်းနဲ့တရုတ်နိုင်ငံတို့အနေနဲ့လက်ရှိချင်းနေပေါ်မှာကင်တွဲဖြည့်ရှင်းနိုင်မယ်လို့မျှော်လင့်နေကြောင်းအမေရိကန်သမ္မတဒေါနယ်ထရမ့်ကဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။ရာဇဝတ်ပြစ်မှုနဲ့တရားရှိသူတွေတရုတ်နိုင်ငံမှာအမှုရင်ဆိုင်ရေးဟောင်ကောင်ကနေလွှဲပြောင်းပေးဖို့ပန်ကြားနိုင်မယ့်ဥပဒေပြင်ဆင်ဖိဆက်ချက်တွေအပေါ်ဟောင်ကောင်မှာကန့်ကွက်ဆန္ဒပြပွဲကြီးတွေဖြစ်နေချိန်မှာပဲသမ္မတထရမ့်ကအဲ့လိုပြောလိုက်တာပါ။သမ္မတထရမ့်ကဘယ်ဘက်ကမှရက်ပြီးမပြောပေမဲ့လွှတ်တော်အမတ်တွေကြားမှာတော့အစိုးရချက်တွေရှိနေပါတယ်။ဇာတိကဟောက်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဥပဒေပြင်ဆင်ဖြည့်ဆွက်ချက်တွေကိုဆက်ပြီးကန့်ကွက်နေတဲ့ဆန္ဒပြသူတွေကိုဟောင်ကောင်ရဲတပ်ဖွဲ့ကညေရုံဘုံတွေဘာဘာကြီးတွေသုံးပြီးဖြိုခွဲပါတယ်။တနင်္လာနေ့ဆန္ဒပြပွဲကြီးကအများအပြားအေးချမ်းချမ်းရှိခဲ့ပေမဲ့ဗိုလ်ထူးတွေကတော့ရုံဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တဲ့အတွက်ဥပဒေမူကြမ်းကိုဆွေးနွေးမဲ့အစည်းအဝေးကိုတွတ်တော့အမှတ်တွေရွှေ့ဆိုင်းလိုက်ရပါတယ်။ဒီအခြေအနေပေါ်မှတ်ချက်ပေးဖို့ဗိုလ်ထူးတွေကပိုလန်သမ္မတအန်ဒရစ်ဒူဒါနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကိုမေးတဲ့အခါသူကတစ်ဖက်ဖက်ကိုလိုက်ပြီးပြောတာမျိုးရှောင်ခဲ့ပါတယ်။
I understand the reason for the demonstration but I'm sure they'll be able to work it out.
ကျွန်တော်ပြောရောင်းရင်းကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့သူတို့ဖြည့်ရှင်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။သူတို့နဲ့တရုတ်နိုင်ငံအတူတကွဖြည့်ရှင်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ Massachusetts ပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ် Jim McGovern ကတော့တိတ်ကြီးထိမ့်ပြောမနေပါဘူး
။ I'm horrified by what's happening in Hong Kong. Peaceful protesters are being met with
ဟောင်ကောင်မှာဖြစ်နေတဲ့ပုံမှာထိတ်လန့်နေပါတယ်။ညဉ့်ညနေဆန္ဒပြသူတွေကိုဟောင်ကောင်လူမျိုးရေးတပ်ဖွဲ့ကအင်အားသုံးဖြိုခွဲပါတယ်။ဒါဟာတိတ်ကိုဆိုးလို့ပြီးတော့ရပ်ဖို့လိုပါတယ်။ဥပဒေမူကြမ်းကိုကန့်ကွက်နေသူတွေကအခုကိစ္စဟာဟောင်ကောင်ရဲ့တီးခြားလွတ်လပ်တဲ့တရားစီရင်ရေးအပေါ်တရုတ်ကဝင်ဆွတ်တဲ့လွေရဖြစ်မြင်ကြပါတယ်။အစိုးရနဲ့သဘောထားကွဲသူတွေနဲ့သူတို့မကြိုက်တဲ့တခြားလူတွေကိုတရုတ်ကစိတ်ကြိုက်တောင်းယူလာနိုင်တယ်လို့ဆိုရင်းကြတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ရာဇဝတ်သားတွေဟောင်ကောင်မှာခိုးလုံနေနိုင်စေမဲ့ဥပဒေပါအာဏာချက်တွေကိုအခုမူကြမ်းကနေပြင်ဆင်နိုင်မယ်လို့ဆိုပြီးရှေ့ဆက်လုပ်မယ်လို့ပြောထားပါဗျ။
I will not do anything that is not in the interest of Hong Kong.
ဟောင်ကောင်အတွက်အကျိုးမရှိတဲ့ဘယ်လိုကိစ္စမျိုးကိုမှကျွန်မလုပ်မှာမဟုတ်ပါဘူး
။နိုင်ငံတကာစီးပွားရေးဗဟိုချက်ဖြစ်ဟောင်ကောင်ရဲ့အနေအထားကိုအခုဥပဒေကထိခိုက်စေနိုင်တယ်လို့ McGovern ကသတိပေးပါတယ်။ဥပဒေမူကြမ်းကိုရုပ်သိမ်းပြီးဥပဒေရေးရာကျွမ်းကျင်သူတွေနဲ့ရောဟောင်ကောင်လူထုနဲ့ပါဆွေးနွေးဖို့အချို့ရေမှုလမ်းကိုအမေရိကန်နှုတ်တော်အမတ်တွေကတိုက်တွန်းထားတယ်လို့သူက VOE ကိုပြောပါတယ်
။ We have to be assured that our business leaders
ကျွန်တော်စီဝိုင်းလုပ်ငန်းရှင်တွေဟောင်ကောင်ကတခြားလူတွေနဲ့အမေရိကန်နိုင်ငံသားတွေကိုအကောက်အဝတ်ပေးမယ်ဆိုတာကျွန်တော်တို့ကိုအာမခံချက်ပေးရပါမယ်။သူတို့အခွင့်အရေးတွေကိုလေးစားလိုက်နာပြီးတော့တည်ငြိမ်တဲ့ပတ်ဝန်းကျင်ရှိပါတယ်ဆိုတာအာမခံချက်ပေးဖို့လိုပါတယ်။
1999ခုနှစ်မှာဟောင်ကောင်ကိုပြည်ထောင်လက်အောက်ကနေတရုတ်နိုင်ငံကိုပြန်လွှဲပေးခဲ့ပြီးကတည်းကဆန္ဒပြဝဲကြီးတွေဖြစ်လာနေတာပါ။ဒါပေမဲ့တရုတ်အစိုးရရဲ့တရွေ့ရွေ့လွှမ်းမိုးမှုကိုဒီဆန္ဒပြဝဲတွေကတားနိုင်တဲ့ပုံတော့မရှိပါဘူး။တက်ကြွလှရှားသူတွေကတော့ဒီဆန္ဒပြဝဲဟာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ရေးကိုထိန်းထားနိုင်ဖို့အထူးအရေးပါတဲ့ရည်တည်ချက်ဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ။
မေလူရင်မာထွေးပြီးချိုတိမ်ဆိုပေမဲ့
ဖခင်ဂျေဆုကိုဖော်ကျူးတဲ့အထိမ်းအမှဖြစ်အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက VOE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဆုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မီတရိယာအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ယေရှုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ယေရှုတင်ပါတယ
်ရုံနိုင်အောင်ကြီးမားလေ
ပြည်မြန်မာပိုင်းရဲ့ခြားသပရင်းတွေညနေခင်းအစီအစဉ်တွေကိုလိုင်းတို့မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါပြင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ပြည်ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲပြည်ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 Jodu နဲ့ VOA Facebook စာမျက်နှာ VOA Burmese News တို့မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တွင်မှာသတင်းကျဉ်ချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
။ဦးမန်ပင်လယ်ခွေ့မှာရင်းနှင်းသင်းမောနှစင်တက်ခတ်ခံခဲ့ရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့ဒီကနေ့အကူအညီပေးရတဲ့အကြောင်းအမေရိကန်ရေတပ်ကပြောဆိုလိုက်ပါတယ်။သင်းမောနှစင်ထံကတနာရီစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့တဲ့အကြောင်းလဲပါရင်းနိုင်ငံခြေဆိုင်အမေရိကန်အမှတ်၅ရေတပ်ကပြောဆိုခဲ့တာပါ။ရာဇဝမှုနဲ့အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မဲ့ဥရမူချန်းကိုကန့်ကွက်ခဲ့ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားဟောင်ကောင်မှာအတီးကြုံဖြစ်ပွားခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေတည်တည်ငြိမ်ငြိမ်နဲ့ပုံမှန်ပြန်ဖြစ်နေပါပြီ။ဆန္ဒပြသူတွေအတွက်ထောက်ပံ့လက်ချံပစ္စည်းတွေကိုဟောင်ကောင်ရင်းမြစ်မှာဒီနေ့စောပိုင်းလာသိမ်းနေတာကိုတော့ရဲတပ်ဖွဲ့ကစောင့်ကြည့်နေခဲ့ပါတယ်။အမေရိကန်မှာသူနဲ့ရှင်ပြန်ပြဲသမ္မတရွေးကောက်ပွဲဝင်မဲ့သူတွေအကြောင်းတခြားနိုင်ငံတွေကသတင်းပေးခဲ့ရင်လက်ခံမဲ့အကြောင်းသမ္မတတော်နဲ့ထရန့်ကပြောကြားလိုက်တဲ့ပုံမှာစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။နော်ဝေးနိုင်ငံလိုတခြားနိုင်ငံကအစိုးရတွေကတရားဥပဒေသူ့ပြန်ပြဲတွေအကြောင်းနဲ့ပတ်သက်လို့ပြောလာမယ်ဆိုရင်သူ့ဘက်ကနားထောင်ဖို့အသင့်ရှိတဲ့အကြောင်းသမ္မတကအမေရိကန်ရုပ်သံ ABC နဲ့တီးတန့်မေးမြန်းခန်းတွေမှာပြောကြားသွားခဲ့တာပါ။ရိုညာမိုဆင်နေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥရမူချန်တခုကိုအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆွပြုလိုက်ပါတယ်။ရိုဂျာလေးပေါ်လူမျိုးတုံးတက်ပြတ်မှုဖြစ်တုံ့နှုံပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌအီလီယိုအန်ကန်နဲ့ရီပပ်ဘလစ်ကန်ပါတီအာရှနဲ့ပစိဖိတ်ဆန်နိုင်ငံရေးဆက်ကော်မတီဥက္ကဋ္ဌဟောင်းစတီရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆွပြုလိုက်တာပါ။ဥပဒေချန်ထဲမှာတော့မြန်မာစစ်တပ်အနေနဲ့ပြုရင်ပြောင်းလဲမှုတွေမလုံးမချင်းအမေရိကန်ကစစ်ပဆိုင်အကူအညီတွေမပေးဘဲဖျက်ထောက်ထားဖို့လည်းထည့်သွင်းဖော်ပြထားတာတွေ့ရပါတယ
်။သတင်းကျဉ်းုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA News.